ခိုင်ပြည်နယ်ကိုမင်းညကကိုမန်ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့တာဆိုတော့ဘလောက်ပြင်းထန်ပြီးတော့ဘယ်မြို့နယ်တွေမှာအဆိုးဝါးဆုံးထိခိုက်လဲရှင
်။ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ရာချီတဲ့ပဒံအရာကျွန်တော်တို့ဒီအဆိုးဆုံးဖြစ်နေတဲ့မြို့နယ်တွေကတော့ခမင်းပြမြို့နယ်ဒီမြောက်ဦးမြို့နယ်ကြောက်တုံမြို့နယ်အိုင်းမြို့နယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ဟွာရပါတယ်ဒါပေမဲ့မောင်တို့ဖက်အပိုင်းတို့ကျွန်တော်တို့ဆက်ွယ်လို့မရသေးပါဘူးခင်ဗျမင်းသားမျိုးနဲ့မှာဆိုလို့ရှိရင်ရွာအပေါင်း260ရေမြုပ်နေပါတယ်ဘုံလို့လို့ရှင်မှာပေးစေးလုံးနေရတဲ့ရွာတွေလည်းရှိပါတယ်ပေါတော်မျိုးနဲ့မှာဆိုလို့ရှိရင်ရွာပေါင်း190လောက်မြုပ်တယ်မင်းသားမျိုးနဲ့မှာဆိုလို့ရှိရင်ရွာပေါင်း120လောက်ရေမြုပ်နေပါတယ်အဲ့တော့မင်းသားမျိုးနဲ့မှာမနေ့ကပနယောက်ပဲတဲ့အလောင်းတို့က6လုံးရထားပါပြီ။နောက်မှတော့ဟာကျွန်တော်တို့အဖိုးကြီးတယောက်ပဲတဲ့ခလေးနှစ်ယောက်ဆုံးတယ်လို့တင်ရထားတယ်။အဲ့တော့ဒီကျွန်တော်တို့အိုင်းမြို့နယ်မှာကြတော့83ရာရေမြုပ်တယ်။အဲ့ဒီမှာရေထည့်ကိုပါသွားတဲ့ဟာ3ရာပါသွားတယ်လို့ကျွန်တော်တို့တင်ရတယ်။ပေါတော်မြို့နယ်မှာဆိုလို့ရှိရင်ကျွေးနွားတဲ့ပေတဲ့ဟာတွေကိုတော့ကျွန်တော်တို့စရန်လိုက်ကောင်းနေတယ်။လူပဲအပြောက်ရှိလားမရှိဘူးလားဆိုတာတော့ကျွန်တော်တို့အတိအကျမသိသေးပါဘူးခင်ဗ
ျလူသေဆုံးမှုတွေရှိတယ်ဆိုတော့အဲ့ဒီလူတွေကဘလို့အကြောင်းကြောင့်သေဆုံးကြရလဲရှင
်အဲသူတို့ကဒီလိုပြကျွန်တော်တို့မင်းပြမျိုးနဲ့မှာမြင်းနာရွာဆိုတဲ့ရွာကတည်းပေးဆုံးတဲ့လူ9ယောက်ကိုလဲလာကြည့်တဲ့အခါမှာသူတို့ကလှေတွေနဲ့တုံဘိုနာကိုထွက်ကြည့်ကြတယ်အဲ့ဒီအခါမှာသူ့တို့လှေတွေမြုပ်သွားတယ်အဆမတန်တက်တဲ့ဟာလည်းဖြစ်မှာပေါ့ဗျာရေကြီးလာတဲ့ဆိုတဲ့အခါမှာတွေးတဲ့တွေကိုအကုန်လုံးပြေးတဲ့အခါမှာလေကနှိမ့်မြုပ်ပြီးတော့ဟော9ယောက်လောက်ပြီးဆုံးသွားတာကိုကျွန်တော်တို့သိရပါတယ
်ကယ်ဆယ်ရေးအခြေအနေတွေကရောလက်တလုံးမှာဘလို့အခြေအနေတွေရှိနေလဲရှင်အစိုးရဘက်ကရောဘလို့ဆောင်ရွက်ပေးထားလဲရှင်
အဲဂုံလုံးလုံးချင်းမှာတော့ခါအစိုးရဆောင်ရွက်တဲ့ဟာကိုကျွန်တော်တို့မတွေးရသေးဘူးကျွန်တော်တို့ကဒီမှာသက်ဆိုင်ရာအာဏာပိုင်တွေကအော်အကျဉ်းရှင်ရသန်းတွေတခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဒီလူတွေအသက်အန္တရာယ်ကလွန်မြောက်ရေးကိုအများဆုံးကျွန်တော်တို့ဆောင်ရွက်စေချင်တယ်။နောက်ခါကတပိုင်းပေါ်ကြလို့လို့ရှင်မှာကတော့ခိုင်ဒီရွာသူရွာသားတွေရေထင်းမပါပေါ်ဖို့ဟာအရေးကြီးနေတယ်လို့ဒါပေမဲ့အစိုးရအနေနဲ့ကတော့လို့လို့ရှင်ဘာမှဆောင်ရွက်တာကိုမတွေ့ရသေးပါဘူး
။ရေပိဒုက္ခသည်တွေကဘယ်ကိုရွှေ့ပြောင်းပြီးတော့နေထိုင်နေကြလဲရှင်။
မြောက်ဦးမှာဆိုလို့ရှိရင်ကျွန်တော်တို့ရှစ်တောင်းတို့ဒုက္ကန်သိန်းတို့နန်းရကုန်းတို့အဲ့ဒီဖုံးကြီးကြောင့်အမြင်တွေစီမှာတက်ပြီးနေကြရပါတယ်။မြောက်ဦးမျိုးမှာကျွန်တော်တို့ဂူကြတဲ့တည်င်းအရာကဆိုလို့ရှိရင်3ရက်ကွက်လောက်ပဲကျန်တော့တယ်လို့ဆိုပါတယ်။အဲ့တော့ကျန်တဲ့ရက်ကွက်တဲ့အကုန်လုံးမြုပ်သွားပြီ။ရင်မြုပ်တဲ့ဟာကဘလောက်ဖြစ်ဖြစ်သွားပြီလဲဆိုတော့7ပဲလောက်တက်သွားပြီလို့ဆိုပါတယ်။မင်းပြမှာကတော့ခါဒီနေ့6ပဲလောက်မှတက်တော့တရှုတရှုအင်းတွေကြတော့မင်းပြမှာအကုန်လုံးရေနှိပ်သွားပြီ၊ဈေးနှိပ်သွားပြီ။အဲ့တော့မင်းပြမှာအမြဲဆုံးကျင်းဆောင်ဖရာဆိုတာရှိတယ်။အဲ့ဒီကျင်းဆောင်ဖရာတောင်ပေါ်ကိုတပေသို့ထိတက်လာပြီလို့ကျွန်တော်တို့သိရှိရပါတယ်
။လက်ရှိအကူအညီပေးနေတာကဘသူတွေကအကူအညီပေးနေတာလဲရှင
်။လုံးလုံးရှင်အကူအညီပေးနေတာကကျွန်တော်တို့သက်ဆိုင်ရာလူမှုအဖွဲ့အစည်းလေးတွေလောက်ကပဲဆောင်ရွက်နေပါတယ်။အဲ့ဒီဆောင်ရွက်တဲ့အခါမှာလေသူတို့ဟာထမင်းထုတ်ကလေးလောက်ပဲတက်နိုင်တယ်။ဒီလူတွေရေရှည်ရိုက်တဲ့နိုင်ရဲ့အတွက်မတန့်ထင်ပါဘူးဒီသက်ဆိုင်ရာခြေရွာမှာရှိတဲ့ပုံကိုယ်တွေကဝိုင်းဝန်းပြီးတော့ထောက်ပံ့ကြတယ်ဝိုင်းဝန်းပြီးကူညီကြတယ်အဲ့လိုလုပ်နေတဲ့အပိုင်းလောက်ပဲရှိပါတယ်အဲ့တော့ကြံတဲ့အစိုးရဌာနဆိုင်ရာပိုင်းနိုင်ငံတကာအဖွဲ့အစည်းပိုင်းတွေကဝန်ရောက်လှုပ်ဆောင်တဲ့ဟာတွေတော့မတွေ့ရသေးပါဘူ
းအကူအညီတွေကဘလောက်အတိုင်းအတာထိလိုအပ်နေလဲရှင
်လိုလို့ရှင်လိုက်တလို့ဖြည့်ရှင်းရမယ်အကူအညီတစ်ပိုင်းရှိမယ်ကြံနေတည်ထောင်ဖို့အတွက်လိုအပ်တဲ့အပိုင်းတစ်ပိုင်းရှိမယ်ရခိုင်ပြည်နယ်မှာလေကစစ်နှသိမ့်ကျော်ရှိတဲ့ဟာမှာထဲဝက်ကျော်ပြက်စီးသွားပါပြီဥယျာဉ်ဆိုင်တွေပြည့်စုံသွားပါပြီအဲ့တော့ကျွေးနွားတွေဆုံးသွားပါပြီမွေးမြူရေးလုပ်ငန်းတွေအကုန်လုံးပြည့်စုံသွားတဲ့အတွက်ကြောင့်ဒီအပိုင်းဟာတင်ကနာနဲ့အတွက်ဖို့အလွန်ကိုခေရနေပါတယ်လိုက်တလို့အခြေအနေမှာဘလို့ဖြစ်နေလဲဆိုတော့ဒီဒုက္ခတွေတွေကျန်းမာရေးဆုံးရှုံးမှုအပိုင်းရဲ့နောက်တစ်ခါပေါင်းသုံးရေးကိစ္စရဲ့နောက်တစ်ခါစာဝန်တွေရဲ့အဆင်ပြေဖို့အရေးလောက်ပဲလို့လို့ရှင်မအရေးကြီးနေတယ်လို့ကျွန်တော်တို့မြင်ပါတယ
်။ဦးတို့ဒီရခိုင်မျိုးသားပါတီကနေပြီးတော့ဒီနေ့ statement ထုတ်ပြီးတော့ဗောနော်ဒီအကူအညီတွေတောင်းခံဖို့အတွက်လှုပ်ဆောင်နေရလို့သိရပါတယ်ရှင်။အဲ့တော့အဲ့ statement မှာကရောဘယ်လိုအချက်လက်မျိုးတွေထည့်သွင်းထားလဲရှင်
။ကျွန်တော်တို့ကအချက်အဓိကအချက်နှစ်ချက်ပါပါတယ်။ဒီနေ့အစိုးရတစ်ခုတည်းနဲ့လေးဒါဖြည့်ရှင်းလို့မရတဲ့အတွက်ကြောင့်ကျွန်တော်တို့နိုင်ငံတော်အစိုးရကနေငွေလုံးဝယ်ရတဲ့ထောက်ပံ့ပြီးတော့ဒီဟာကိုစနစ်တကျဖြည့်ရှင်းဖို့လိုတယ်အများဆုံးဖြည့်ရှင်းပေးဖို့ဟာကိုကျွန်တော်တို့တောင်းဆိုထားတယ်နောက်တစ်ချက်ကနိုင်ငံတကာအစိုးရအဖွဲ့တွေနိုင်ငံတကာအဖွဲ့အစည်းတွေအားလုံး ပူပေါင်းပါဝင်ပြီးတော့အစိုးရနဲ့ပူပေါင်းပြီးတော့လုံဆောင်ဖို့ကိစ္စကိုလည်းကျွန်တော်တို့တိုက်တွန်းထားပါတယ်။နောက်တဲ့ရှင်းကကြတော့ခါကျွန်တော်တို့ပါတီအနေနဲ့မေသိနိုင်ငံကအဖွဲ့အစည်းနဲ့မဆိုမေသိနိုင်ငံကအစိုးရနဲ့မဆိုကျွန်တော်တို့ကဒီရခိုင်ရေဘေးကစင်းနဲ့ပတ်သက်လို့လုံဆောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပူပေါင်းဆောင်ရွက်သွားမယ်အကူအညီတောင်းခံသွားမယ်ဆိုတဲ့အချက်ကိုပေါ်ပြထားပါတယ်
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြစ်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါ